မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ပြည်ခိုင်ဖြိုးပါတီအနာဂတ်အလားအလာဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရယ်။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရယ်ရှင
်။ခုဆို2020ထွေထွေရွေးကောက်ပွဲကြီးအောင်မြင်မြင်ကျင်းပပြီးသွားပါပြီ။နိုင်ငံကနဲ့ပြည်တွင်းလေးလာစောက်ကြီးအဖွဲ့တွေရဲ့အစီအခံစာအရရွေးကောက်ပွဲဖြစ်စဉ်နဲ့မဲပေးတဲ့နေ့မှာပြဿနာကြီးကြီးမားမားမရှိခဲ့ပဲမဲဆန္ဒရှင်တွေဟာသူတို့ဆန္ဒရှိသလိုလွတ်လွတ်လပ်လပ်မဲပေးခွင့်ရကြတယ်လို့ဆိုကြပါတယ်နောက်ဆုံးရလဒ်တွေအရ NLD ပါတီအပြတ်သတ်အနိုင်ရသွားပါပြီတမတော်ကြောထောင်းနောက်ခံပေးထားတဲ့ပြည်ခိုင်ဖြိုးပါတီကတော့ပြည်တော်စုအဆင့်အတွက်33နေရာရပြီး42နေရာရခဲ့တဲ့2015ခုနှစ်တုန်းကနဲ့နှိုင်းရှင်ရင်20ရာခိုင်နှုန်းလောက်ပိုနှဲသွားတာတွေ့ရပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးဝင်ပြန်ကြတဲ့အနိုင်ရပါတီ၊အနိုင်မရပါတီအများစုအပါအဝင်ပြည်တွင်းပြည်ပလေးလာစောင့်ကြည့်အဖွဲ့တွေနဲ့နိုင်ငံတကာအသံဝိုင်းကအသိမှတ်ပြုကြောင်းထုတ်ဖော်ပြောဆိုနေကြပြီလည်းဖြစ်ပါတယ်။ထူးခြားတာကတော့ဒီရွေးကောက်ပွဲရလဒ်ကိုစစ်တပ်ကပောက်ဖွာလာပြီးစစ်တပ်ကပဲကြောထောင်းနှောက်ခံပေးထားတဲ့အတိုက်ခံပြည်ခိုင်ဖြိုးပါတီကလက်မခံဘူးလို့ဆိုထားတဲ့အပြင်ရွေးကောက်ပွဲကိုနောက်တစ်ချိန်ပြန်ကျင်းပပေးဖို့အထိတောင်းဆိုနေပါတယ်။2020ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီဘာကြောက်ဒီလိုရှုံးနေခဲ့ရတာလဲ။နောက်အနာဂတ်ကာလမှာရောအလားအလာကောင်းတွေရှိနေနိုင်သေးလားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။ခုဒီပတ်အဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ်။
အလုံးတိကျပြီဖြစ်တဲ့အတိုင်းပြည်ခိုင်ဖြိုးပါတီဆိုတာအရင်ဆင့်အာဏာရှင်တွေလက်ထက်တည်ထောင်ထားတဲ့ပြည်ခိုင်ဖြိုးအသင်းကြီးကနေပေါက်ဖွာလာတာပါ2008ဖွဲ့စည်းပုံခြေခံဥပဒေအရမြန်မာနိုင်ငံမှာစစ်ပရင်မင်းဆက်အချင်းအကြကြီးအုပ်စိုးသွားနိုင်အောင်ဆင့်အာဏာရှင်တွေကပဲစနစ်တကျဖွဲ့စည်းပေးထားတဲ့ပါတီပါသမဏရွေးနိုင်အစိုးရဖွဲ့နိုင်တဲ့ပြည်ထောင်စုအဆင့်လွှတ်တော်ထဲမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကဓာတ်ရိုက်ခတ်တဲ့တက်မတော်သားကိုစလဲ25ရာခိုင်နှုန်းကိုထည့်ရွေးကောက်ပွဲကနေတက်လာမဲ့ပြည်ခိုင်ဖြိုးအမတ်တွေနဲ့ပေါင်းပြီးသမဏရွေးနိုင်အစိုးရဖွဲ့နိုင်ဖို့ဖွဲ့စည်းပေးထားခဲ့တာပါဒီအတွက်ပြည်ခိုင်ဖြိုးပါတီဟာရွေးကောက်ပွဲကျင်းပတဲ့စီမှာပြည်ထောင်စုအဆင့်မဲဆန္ဒနေကြီးစုစုပေါင်းရဲ့34ရာခိုင်နှုန်းလောက်နိုင်ရင်ကိုပဲအစိုးရဖွဲ့နိုင်ပါပြီအဲ့ဒီလောက်အတိုင်းအတာအနိုင်ရဖို့ကိုလည်းဥပဒေညီဥပဒေပြဋ္ဌာန်းပေးထားရွေးကောက်ပွဲကော်မရှင်အစဉ်စဉ်နဲ့အုပ်ချုပ်ရေးရန်တရာအစဉ်စဉ်ကနှီးပေါင်းစုံ3ပံ့ပိုးပေးဖို့လည်းတင်ဆက်ထားခဲ့တာဖြစ်ပါတယ်2010ရွေးကောက်ပွဲတုန်းက NLD နဲ့တိုင်းရင်းသားတိုက်ခံပါတီတွေရွေးကောက်ပွဲဝင်လို့မဖြစ်နိုင်အောင်ဥပဒေကန့်သတ်ချက်တွေလို့ပါတီခေါင်းဆောင်တွေကိုထောင်ထဲထည့်ထားပြီးမှကျင်းပလို့ပြည်ခိုင်ဖြိုးပါတီပြိုင်ဘက်မရှိဘဲအပြည့်အသက်အနိုင်ရခဲ့ပါတယ
်2015ထွေထွေရွေးကောက်ပွဲမှာတော့ငွေကိုစီမံကိန်းချထားသလိုဖြစ်မလာတော့ပါဘူးရွေးကောက်ပွဲအကြိုကာလပြည်ခိုင်ဖြိုးပါတီအတွင်းစစ်ဗိုလ်ချုပ်ဟောင်းတွေအချင်းချင်းအကြီးအကျယ်ကွဲပြဲမှုတွေဖြစ်ခဲ့ပြီးပါတီယာယီဥက္ကဋ္ဌဗိုလ်ချုပ်ကြီးဟောင်းသူရဥရှိမန်လက်ထက်ရောက်နေတဲ့ပါတီကိုတပ်မတော်အကူအညီနဲ့ပြန်လည်ရယူဥရှိမန်ခိုင်းသားတွေကိုဖယ်ရှားခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ပွဲမှာအကြီးအကျယ်ရှုံ့နှိမ့်မှုကိုတော့ရှောင်လွှဲနိုင်ခြင်းမရှိခဲ့ပါဘူး။2016ခုနှစ် NLD ပါတီအာဏာရလာပြီးနောက်ပိုင်းပြည်ခိုင်ဖြိုးပါတီဟာတပ်မတော်ကြောထောင်းနောက်ခံပြုပါတီအဖြစ်ပြန်ပြီးတည်ဆောက်ခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲကိုရည်ရွယ်ပြီးရွေးကောက်ပွဲမှာပြည်သူတွေစီကမဲတွေရအောင်တနည်းအားဖြင့်ပြည်သူ့ကြိုက်ပါတီဖြစ်လာအောင်မူဝါဒအပါအဝင်ပြုပြင်ပြောင်းလဲမှုလုပ်တာမျိုးကိုတော့မတွေ့ကြရပါဘူးလွတ်တော်ထဲမှာလည်း NLD ကိုအတိုက်ခံလုပ်ဖို့အင်အားသိမ့်မရှိတဲ့အခါတပ်မတော်နဲ့ပေါင်းပြီးမှအတိုက်ခံလုပ်ရတဲ့အခြေအနေဆက်ရောက်သွားစေပါတယ်
တကယ်တော့ပြည်ခိုင်ဖြိုးပါတီအနေနဲ့တက်မတော်နဲ့အဲ့ဒီလိုပူပေါင်းပြနေခြင်းအဖြစ်ရွေးကောက်ပွဲမှာပြည်သူတွေမဲပေးမှာမဟုတ်ဘူးတည်သူကြိုက်ဖြစ်မှာမဟုတ်ဘူးဆိုတာမျိုးကိုလည်းထည့်သွင်းစဉ်းစားခြင်းရှိခဲ့ပုံမရပါဘူးပြောရရင်2015နိုဝင်ဘာကနေ2020နိုဝင်ဘာ5နှစ်တာအချိန်ရခဲ့တဲ့အတိုင်းငွေအားဒဏ္ဍာရီဥစ္စာအားကြောထောင်နောက်ခံအားရှိပါလျက်နဲ့ပြည်ခိုင်ဖြိုးပါတီဟာတည်သူအများကြိုက်မူဝါဒချမှတ်တာအကောင့်ထဲပေါ်တာစီးယုံတာဘာတစ်ခုမှမေမေရရလုပ်တာမတွေ့ကြပါဘူးဘာသာရေးလူမျိုးရေးမုန်တိမှုတွေကိုဟိုနားတစဒီနားတစမီးပွားလိုက်ချနေတဲ့မျိုးချင်းလို့ခေါ်တဲ့အုပ်စုငယ်တွေကိုမတိမတာတမျိုးတိတိတတတဖုံထောက်ခံအားပေးရင်တည်သူလူထုမကြိုက်မနစ်သက်တဲ့အနေအထားပိုးပိုးကြီးရောက်လာတာကိုတွေ့ကြရပါတယ်ရွေးကောက်ပွဲအကြိုကာလမှာတော့ပိုဆိုးပါတယ် may ya ao pidu ludu go ni amyo myo ne si yong swae saung ya me sa pi thong su yue kaw pwe commission go we phan pit tin na ri go be dau shao lou kai la ga ba de po so da ga yue kaw pwe ni la chein ma pidu ludu thauk khan mu mi ya lu lwet daw de long wa ko sa ma pyu nai ne party tchu go u saung pi tat mro ga we u si chong ne twei twei wai pi a na thain mo dau so de pwe go si zin tu phit khe byan ma de da chaung akhu yue kaw pwe ma ro pi thong su a sin me san na ne mi su su paung ye khuni ya kai nong law be shi
ပြီးခိုင်ဖြိုးပါတီခေါင်းဆောင်တွေဟာအရင်ဆင့်အာနာရှင်တွေချမှတ်ပေးထားတဲ့လွှတ်တော်တွေကတက်မတော်သားကိုယ်စားလှယ်တွေနဲ့ပေါင်းပြီးအစိုးရအာဏာရယူနိုင်ရေးရွေးကောက်ပွဲမှာ30လေးရာခိုင်နှုန်းလောက်အနိုင်ရဖို့ပြည်သူတွေစီကနေဆန္ဒမဲရယူပေးရမယ်တာဝန်ထမ်းဆောင်နိုင်ခြင်းမရှိတော့ဘူးဆိုတာတေချာသလောက်ဖြစ်သွားပါပြီ။လာမယ့်ချိန်ပြီးခိုင်ဖြိုးပါတီကိုပြည်သူအကြိုက်ပါတီမဲရအောင်လုပ်မ Now, Damro Begada, become your party, a thumb of Pudo Busso, a chain in you, Yaula Gaino, become your party, ha, a year, Mima Sushele Lanze, Masala Party Gani, a twin Pion Hare, Dina Silonio Ye Party, Tasania Party Nidu, the Pibi, Mimi Dome Party, Pier, Yoshi Dwana Yoma.